မြန်မာနိုင်ငံမှာအရင်စစ်အာဏာမသိငင်ကဖွင့်ထားတဲ့ငွေစည်းအကောင့်တွေကနေငွေထုတ်ယူဖို့ခက်ခဲနေပေမဲ့ငွေစည်းအကောင့်အသစ်ဖွင့်ထားသူတွေကတော့အလွယ်တကူငွေသားထုတ်ယူနိုင်ကြပါတယ်။ငွေစည်းအကောင့်အဟောင်းသာရှိသူတွေကတော့ငွေထုတ်ရခက်ခဲနေကြတဲ့အခြေအနေတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုငင်းညာကပြောပြပေးပါမယ်ခင်ဗျာ
။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းဗဟိုဘဏ်ရဲ့ကန့်သတ်ချက်အသစ်တွေကြောင့်ဘဏ်စင်းရှိသူတွေငွေသားထုတ်ယူနိုင်ဖို့အခက်အခဲတွေဖြစ်နေကြပါတယ်။ကိုယ်ငွေစင်းတဲ့ကငွေကိုထုတ်ယူနိုင်ဖို့အတွက်တချို့ကငွေသားလဲပေးသူတွေကိုလိုချင်တဲ့ငွေပမာဏရဲ့600ခန့်နှုန်းလောက်အထိဝန်ဆောင်ကပေးပြီးထုတ်ယူနေရတာပါ။ဘဏ်တွေမှာကိုယ်တိုင်သွားထုတ်မယ်ဆိုရင်လည်းအလွယ်တကူထုတ်လို့မရကြသေးပါဘူး။ရခိုင်ပြည်နယ်ကကမ်ဘောဇာဘဏ်တွေမှာဆိုရင်တစ်နေ့ကိုလူ15ယောက်ကိုသာငွေသားထုတ်ပေးနေပြီးတစ်ပတ်ကိုငွေသားအများဆုံး3သိန်းအထိသာထုတ်ပေးနေတာပါ။ငွေထုတ်ယူနိုင်ဖို့အတွက်โจตินแทนซีโทเค็นอยู่ย่าดามาแลตะชู่ဆိုရင်โทเค็นရဖို့ကိုတလလောက်ဆောင်းရတဲ့အထိဖြစ်နေပါတယ်။ဒါကြောင့်လဲအများစုကအပြင်ကငွေထုတ်ယူနိုင်တဲ့နေရာတွေမှာအခကျင်းငွေပေးပြီးထုတ်ယူနေကြပါတယ်။ဘဏ်မှာငွေထုတ်ရတာအဆင်မပြေလို့ငွေထုတ်နိုင်တဲ့နေရာတွေမှာငွေတသိန်းအတွက်အဖိုးအခတသောင်းလောက်အထိပေးပြီးထုတ်ယူနေရတယ်လို့စစ်တွေမြို့နယ်ကကိုခိုင်ရိုးလှက VOA ကိုပြောပါတယ်။
ကျွန်တော်တို့ကတကယ်အရေးကြီးလာတဲ့အရှင်ပေါ်ကိုရေးကိုတာတွေဒီမချင်းရမမရေးကိစ္စတွေဆိုရင်ဘဏ်ကမရရင်အပြင်မှာပဲတော်ထုတ်ရတယ်အဲ့ဒီအပြင်မှာလေးကေပင်းနဲ့ထုတ်လို့ရတဲ့ဟာတွေရှိတယ်ဒါပေမဲ့သူတို့ကတရားမဝင်ဈေးကွက်လို့ပြောရှင်တယ်ဘာဖြစ်ဆိုတော့ကျွန်တော်တို့စီကပိုက်စင်တစ်သိန်းရဖို့အတွက်သူတို့စီကျွန်တော်တို့8,000 8,000 100ခန့်လုံးဆိုရင်1,000ထိပေးရတာလည်းရှိတယ
်မြောက်ဦးမြို့နယ်ကကိုတိုးမြတ်ကလည်းဘဏ်တွေမှာငွေထုတ်မယ်ဆိုရင်တစ်ပတ်ကိုငွေ3သိန်းထုတ်ရဖို့အတွက်တစ်လလောက်ဆောင်းရတာကြောင့်အပြင်မှာငွေအစမတန်ပေးထုတ်နေရတဲ့အတွက်ဝင်ငွေထိခိုက်နေရပါတယ
်။ငါပါထုတ်မယ်ဆိုရင်လည်းဟိုအရင်ကြံ့ကြံ့တာရှိရယ်ကိုရယ်။ဟိုဘာလို့ဆိုရယ်တန်းကအပူငွေကတိတ်မထုတ်ပေးဘူး။ထုတ်မပေးဘူးဆိုရင်ကျွန်တော်တူကီနယ်ဘက်ပဲယူရတယ်။အဲတူကီနယ်ဘက်ယူမယ်ဆိုကျွန်တော်ကစစ်စင်ကအခုပဲလုံနေတာဆိုရင်ဟိုဆောင်းတူကီကဆောင်းရမှာကနောက်ထပ်တစ်ပတ်လောက်ဆောင်းရမှာ
။လက်ရှိရခိုင်ပြည်နယ်မှာ ATM တွေပိတ်ထားသလိုတပတ်ကိုကြံ့ငွေ3သိန်းအထိလောက်ကိုသာတူကီစနစ်နဲ့ထုတ်ပေးနေတာဖြစ်ပြီးတော့တပတ်ကိုလူ85ယောက်ပဲထုတ်ပေးနေတာပါ။စစ်တွေမြို့နယ်မှာဆိုရင်တော့ကမ်ဘောဇာဘဏ်မှာငွေအပ်ထားသူတွေအနေနဲ့ငွေထုတ်မရတဲ့အကြောင်းနဲ့ပတ်သက်ပြီးမေးမြန်းတာတွေကိုပြန်မဖြေကြားတဲ့အပြင်ဘဏ်ဝင်နှန်းတွေရဲ့ဆက်ဆံရေးအဆင်မပြေတာတွေနဲ့တခါတလေဘဏ်ဝင်နှန်းတွေရဲ့အော်ဟစ်တာတွေအထိပါကြုံတွေ့နေရတယ်လို့ငွေထုတ်ယူသူတွေကပြောပါတယ်။စစ်အာဏာသိမ်းပြီးနောက်ပိုင်းဗဟိုဘဏ်ကဘဏ်တွေအပေါ်ကန့်သတ်ချက်တွေချမှတ်ခဲ့တဲ့အတွက်ငွေထုတ်ရခက်တဲ့ပြဿနာတွေစပေါ်လာခဲ့တာပါ။ငွေထုတ်ရအဆင်ပြေစေဖို့အတွက်ငွေစင်းအကောင့်အသစ်တွေဖွင့်ကြပါလို့ဘိုးဘန်ဒူးဥက္ကဋ္ဌဦးဝင်းတော်ကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောပြီးတော့အကောင့်အသစ်တွေဖွင့်ကြဖို့တိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာလူအများသုံးကြတဲ့ကမ်ဘောဇာဘဏ်ရဲ့ website မှာတော့လွယ်ကူစွာငွေသားထုတ်ယူနိုင်သည့်ငွေစင်းအကောင့်အသစ်ဆိုပြီးဘဏ်စင်းအသစ်၅မျိုးကိုကြီးညာထားပါတယ်။ဘဏ်စင်းအကောင့်အသစ်တွေကိုလူတိုင်းဖွင့်နိုင်ပြီးအမျိုးအစားလိုက်ကျပ်1,000ကနေကျပ် 10,000 အထိစတင်ထည့်ဝင်ငွေတွေကိုတတ်မှတ်ထားပါတယ်။စီးပွားရေးလုပ်ငန်းလုပ်နေကြသူတော်တော်များများကတော့ငွေအသွင်းအထုတ်လွယ်ကူအောင်နဲ့ငွေသားပမာဏအကန့်အသတ်မရှိထုတ်ယူနိုင်အောင်ဘဏ်စင်းအသစ်တွေဖွင့်ပြီးဆောင်ရွက်နေကြပါတယ်။ဝါခေမှာရောင်းဝယ်ရေးကုမ္ပဏီဥက္ကဋ္ဌဒေါက်တာဆိုးထွန်းကဘဏ်စင်းအကောင့်အသစ်ကနေငွေထုတ်နိုင်ပေမဲ့ကန့်သတ်ချက်တွေရှိနေသေးတာကိုအခုလိုရှင်းပြပါတယ
်။အကောင့်အဟောင်းကငွေသားထုတ်လို့မရအောင်အကောင့်အသစ်ကတော့ငွေသားထည့်ငွေသားပြန်ထုတ်လို့ရတော့။မှန်တယ်အကောင့်အဟောင်းတော့အရင်တော့ထည့်ထားတဲ့ဟာဆိုသူတို့ကငွေပြန်ထုတ်လို့မရအောင်ငွေသားaccount transfer နဲ့ပဲပေးချေတာကိုတုံးတော့ account တက်ကြတော့ငွေသားထည့်ငွေသားပြန်ထုတ်တော့တော်တယ်ဟောတယ်ငွေရငွေသားထည့်လာတာ account ဟောင်းလေ account တက်ကိုကြောင်းလို့မရဘူးသူကထည့်လို့မရဘူ
းရန်ကုန်တိုင်းရွှေလုံငန်းရှင်များအသင်း YGEA ကလည်းရွှေစိမ်းနှုန်းထိန်းဖို့အတွက်ဆိုပြီး 99.99 ရာခိုင်နှုန်းအဖြစ်ရွှေတွေကိုဘဏ်တွေနဲ့ချိတ်ဆက်ပြီးပြည်သူတွေစီတိုက်ရိုက်ရောင်းချဖို့စီစဉ်နေပြီးတော့အဲ့လိုရောင်းချတဲ့အခါအရင်ကဖွင့်ထားတဲ့ဘဏ် account ကငွေတွေနဲ့ဝယ်ယူလို့မရနိုင်ပဲအကောင့်အသစ်ဖွင့်ပြီးမှငွေသားနဲ့ဝယ်ယူလို့ရမယ်လို့အတိပေးထားပါတယ်။ဒီအကြောင်းကိုရန်ကုန်တိုင်းရွှေလုံငန်းရှင်များအသင်းဥက္ကဋ္ဌဦးမျိုးမြင့်ရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ။